မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေပုံမအားကောင်းလာရင်းနဲ့လူ့ခွင့်ရေးဥပဒေကိုပြင်ဆင်ဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ပြည်ပဆိုင်ရာဥပဒေပညာရှင်များအဖွဲ့ ICJ ကရဲသားအစိုးရ NLD ကိုတိုက်တွန်းကြောင်းနောက်ဆုံးထုတ်အစီရင်ခံစာမှာတိုက်တွန်းထားပါတယ်။အစိုးရအနေနဲ့လူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တွေကိုအခုတက်ပိုအရေးချင်းရှိပြီးလူမှုကိုကုစားပြုနိုင်တဲ့သူတွေကိုပဲရွေးချယ်ခံဖို့နဲ့2014လူ့ခွင့်ရေးကော်မရှင်ဥပဒေပါကန့်သတ်ချက်တွေကိုလည်းအမြန်ဆုံးပြင်ဆင်တင်နေပြီဖြစ်တယ်လို့ဖော်ပြထားပါတယ်။ ICJ ကတိုက်တွန်းပေမဲ့လက်ရှိအာဏာရပါတီ NLD ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့လူ့ခွင့်ရေးကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့လိုမလိုကိုနိုင်ငံရေးအခြေအနေရနိုင်ငံသားတွေကဆုံးဖြတ်ပြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့ရှုမြင်ပါတယ်
။ဒါတော့ကျွန်တော်တို့လူ့ခွင့်ရေးတစ်ခုပဲကြည့်လို့မရပါဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအားတော့2008ဖွဲ့စည်းပုံကနေပြီးတရားချထားတဲ့အတိုင်းဖြစ်နေတာပါခင်ဗျာ။အဲ့တော့ဒီဘောင်လေးမှလှုပ်ရှားရတဲ့အတွက်လှုပ်ဆောင်ရတဲ့လူတွေမှလည်းအကန့်အသတ်ရှိတာဒါတပါဝါပါ။အဲကျွန်တော်တို့နိုင်ငံရဲ့အခြေအနေရတော့ကျွန်တော်တို့နိုင်ငံသားတွေပဲဆုံးဖြတ်ပြီးလှုပ်ရမှာပါ။ကျွန်တော်တို့အကြွေဒီလူ့ခွင့်ရေးကော်မရှင်နေနဲ့တော့ပြန်လည်ဖွဲ့စည်းဖို့လုပ်ရင်အဆိုင်ရအနာပိုင်းနေရာနဲ့စဉ်းစားပြီးလုပ်ပါလိမ့်မယ်ကျွန်တော်တို့ကတော့လူ့ခွင့်ရေးကိုလေးစားတဲ့မူဝါဒကိုပဲထုတ်ကန်ထားပါတယ်ပြန်လည်ဖွဲ့စည်းဖို့လူ့လူကတော့အဆိုင်ရအနာပိုင်းနေရာဖုံးပြရမယ်ကိစ္စ
မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတော့ဥပဒေပြင်ဆင်ရေးကိစ္စတွေကိုလုပ်နေပြီဖြစ်လို့ဒီစဉ်းစားစာပေါ်ဘာမှမပြောလိုဘူးလို့ကော်မရှင်ဖွဲ့ဝင်ဦးယူလင်အောင်ကပြောပါတယ
်ငါတို့ဥပဒေကလည်းပြင်ဆင်မှုတွေလုပ်နေပြီပြန်လည်ဖွဲ့စည်းဖို့တွေကလည်းနိုင်ငံတော်သမ္မတရုံးကလုပ်နေပြီဆိုတော့အင်္ဂါကဘာမှပြောစရာမရှိတော့ဘူးပေါ့အင်္ဂါကလည်းလုပ်နေတော့လုပ်နေတာပဲလေသူတို့အမြင်ကိုသူတို့ပြောတာအင်္ဂါကတော့ပြောစရာတော့မရှိပါဘူးဥရီနဲ့ပတ်သက်လို့ပြင်ဆင်နေတဲ့အချက်တွေလည်းတင်ပြီးပြီ။ဆက်လုပ်တာတော့အထက်ကလူကြီးရဲ့အပိုင်းပေါ့နော်။ပြန်လည်ဖွဲ့စည်းဖို့တော့အင်္ဂါရုကလုပ်တာမဟုတ်ဘူး။သူတို့အထက်ကလူကြီးတွေသူကသူလုပ်နေကြတာနဲ့။ဘယ်အခြေအနေရောက်လဲဆိုအင်္ဂါရုကမသိရဘူးပေါ့နော်
။ကော်မရှင်ဟာသတင်းမီဒီယာတွေမှာဖော်ပြနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဆောင်ရွက်ဖို့ပြက်ကွက်နေပြီးကျူးလွန်ခံခဲ့ရသူတွေကိုလည်းတစုံတရာပြန်လည်ကူစားပေးဖို့အားထားလို့မရတဲ့အခြေအနေဖြစ်နေတယ်လို့ ICJ ရဲ့ဥပဒေကြံပေးရှောင်မင်းကအစီအစဉ်သားမှာပြောထားပါတယ်။ဒါအပြင်အရေးကြီးတဲ့အမှုကိစ္စတွေမှာအမြဲလိုဝင်ရောက်ဆောင်ရွက်ခြင်းမရှိတာဟာကော်မရှင်မှာနိုင်ငံတော်ဖွဲ့စည်းတွေအထူးသဖြင့်တက်မတော်ကိုထိတိုက်တွေ့နိုင်ဖို့လုံလောက်တဲ့လွတ်လပ်မှုမရှိဘူးဆိုတာကိုပြသနေကြောင်းလည်းရှောင်မင်းကဆိုပါတယ်။ကော်မရှင်ဖွဲ့ဝင်ဦးယူလင်အောင်ကတော့ ICJ ပြောသလိုမဟုတ်ဘဲသူတို့အနေနဲ့လက်ဆောင်နေရာလည်းမရှိကြောင်းနဲ့နောက်တွန်းနေရာလည်းမရှိဘူးလို့ခုခံပြောဆိုပါတယ်။
ထိတ်တိတ်တော့မရှောင်ဘူးကွ။တက္ကလူ့ခွင့်ရေးချိုးဖောက်တဲ့ပြည်စင်တွေဖြစ်ရင်လည်းအင်္ဂါတို့ကကာကွယ်ရေးဝန်ကြီးဌာနကိုမကွေမထောက်ဟိုအကြံပြုတာပဲလေအကြံပြုတဲ့အခါမှာတမရောကလည်းပဲအဲ့ဒီဟာတွေကိုလိုအပ်တယ်လို့အရေးယူပေးတာပဲတချို့အရာရှိတွေဆိုရင်တက်ကထုတ်ပြပြီးရောထောင်ချပလိုက်တဲ့ဆီသူတို့အရေးယူပေးတာပဲလေအခုကလေးစစ်သားတွေကတော့ဆိုရင်လည်းအင်္ဂါတို့ပြောပြလို့ရှိရင်တက်ကအရေးတကြီးဆောင်ရွက်ပေးပြီးတော့ပြန်လှုပ်ပေးတာတွေလည်းရှိတာပဲလေကလေးစစ်သားဆူဆောင်းတဲ့လူကိုလည်းအရေးယူတာရရှိတာပဲလေအင်္ဂါတို့ကတော့ဟိုနောက်တွန့်နေတယ်လို့တခုမှမရှိပါဘူးသူတို့ဘလို့ဟာဘာလို့ကြည့်ပြီးမြင်နေလဲတော့မသိဘူးပေါ့နော
် ICJ ကတော့ကော်မရှင်ဟာတက်မရောရဲ့ဖန်စီထင်းသိမ်းမှုခံခဲ့ရပြီးအသက်သေဆုံးခဲ့ရတဲ့တရင်တော်ကိုပါကြီးတို့တရားမျှတမှုရရှိအောင်ဆောင်ရွက်ပေးဖို့တုံ့ဆိုင်ခဲ့တယ်လို့တပ်မတော်သားတွေရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေမှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်လည်းအတန်တိတ်နေခဲ့တယ်လို့ထောက်ပြဝေဖန်ထားပါတယ်။ ICJ ရဲ့အစီရင်ခံစာပေါ်ကိုလက်ရှိအစိုးရနဲ့လွှတ်တော်ကအရေးတကြီးနဲ့ကော်မရှင်ပြုပြင်ပြောင်းလဲရေလုံဆောင်ဖို့မျှော်လင့်ကြောင်းကော်မရှင်ရဲ့ဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တွေမှာရပ်ဖက်အဖွဲ့အစည်းအနေနဲ့ပါဝင်လှုပ်ဆောင်နေတဲ့တက်ကြွလှုပ်ရှားသူမတ်တင်သာရှင်လင်းကြီးကဆိုပါတယ
်။ဒီအစီရင်ခံစာကိုကျမတို့ကတော့ဒီ MNHRC Coalition အနေနဲ့ကောကျမတို့အဖွဲ့အစည်းအနေနဲ့ရောဒါကိုကြိုဆိုတဲ့ဒီအချက်တွေကိုကြည့်ချင်းအဖြစ်ကျမတို့လက်ရှိအာဏာရတဲ့အစိုးရကောနောက်လွှတ်တော်ကောအရေးတကြီးနဲ့ MNHRC ပြည်ပြောင်းလဲအတွက်ဆောင်ရွက်လာနိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်။ဘာဖြစ်လဲဆိုတော့ MNHRC လို့ပြောတဲ့ဒီအမျိုးသားလူခွင့်ကော်မရှင်တက်တန်းကုံဆုံးသွားခဲ့ပြီပေါ့နော်။စက်တင်ဘာလကတည်းကဥပဒေအရဆိုရင်တော့စက်တင်ဘာကျော်ပြီဆိုတာနဲ့ကော်မရှင်နာတွေကိုကျမတို့အသစ်ပြောင်းရတော့မှာအခုအချိန်ထိကိုအသစ်ပြောင်းတဲ့အရေးရောင်လဲကျမတို့မမြင်ရသေးသလိုဥပဒေပြင်ဆင်မဲ့ဒီအရေးရောင်တွေလဲကျမတို့လွှတ်တော်ကနေမတွေ့ရသေးတဲ့အခါမှာကျမတို့ရပ်ဖက်ဖွဲ့စည်းတဲ့တာဝန်စိုးရင်တကြီးနဲ့စောင့်ကြည့်နေကြပါတယ်။ဘာဖြစ်ဆိုတော့ကော်မရှင်နာအသစ်တွေရဲ့လှုပ်ဆောင်ချက်တွေကကျမတို့ပြည်သူတွေအားလုံးအတွက်အရေးကြီးတဲ့လုပ်ရက်တွေဖြစ်လာမှာဖြစ်တဲ့ကြောင့်ကျမတို့ဒါကိုစောင့်ကြည့်နေကြပါတယ်လို့ပြောချင်ပါတယ
်။လူခွင့်ရေးကော်မရှင်အနေနဲ့နိုင်ငံထဲမှာလူသားအလုံးရဲ့လူခွင့်ရေးတွေကိုပုံမကာကွယ်ပေးပြီးမြင့်တင်နိုင်ဖို့အတွက်အခြေခံဥပဒေနဲ့ပြဋ္ဌာန်းဥပဒေအရအာမခံချက်တွေကိုရေးဆွဲပြဋ္ဌာန်းတင်ကြောင်းလဲအစီအစဉ်သားမှာပါရှိပါတယ်။ကော်မရှင်ရဲ့တက်တန်းဟာစက်တင်ဘာလမှာကုံဆုံးသွားပြီဖြစ်ပေမဲ့အခုချိန်ထိအဖွဲ့ဝင်အစ်တွေပြန်လည်ရွေးချယ်ဖို့လည်းမလုပ်ဆောင်နိုင်သေးပါဘူး။ဒီပေါ်လူခွင့်ရေးတစ်ချက်လှုပ်ရှားသူမက်ချယ်ရီဆောင်ကလည်းကော်မရှင်ဟာအစိုးရရဲ့လွှမ်းမိုးခြင်းကနေကင်းလွတ်တဲ့အဖွဲ့ဖြစ်တင်ကြောင်းနဲ့လက်ရှိကော်မရှင်မှာတော့အစိုးရကခန့်အပ်သူတွေပါဝင်နေတဲ့အတွက်လွတ်လပ်မှုဆိုတာမတွေ့ရကြောင်းပြောပါတယ်။
နိုင်ငံတကာနိုင်ငံရဲ့လူခွင့်ရေးကော်မရှင်တွေဟာဆိုလို့ရှိရင်အစိုးရရဲ့လွှမ်းမိုးမှုကနေကင်းကွာရမယ်ပြီးရင်သူတို့မှလုပ်ပိုင်ခွင့်တွေရှိရမယ်ဒါပေမဲ့ဒီကျမတို့ရဲ့ကော်မရှင်ကအစိုးရဝန်ထမ်းဟောင်းတွေကြီးပဲအဓိကတော့နိုင်ငံခြားဝန်ကြီးဌာနကမော်ဖာကပြင်ဆင်ယူထားတဲ့လူတွေပုံများတယ်လေဆိုတော့ဘာပြောင်းမှာလဲဒီတိုင်းပဲတွဲခေါ်ရဒီတိုင်းပဲလေဥပမာဆိုလို့ရှိရင်လူရွေးချယ်မှုပေါ်မှာပွန့်ပွန့်လင်းလင်းပွန့်လင်းမြင်တာမျိုးရှိရှိနဲ့ဟိုတနေကလူတစ်တိုင်းပြည်လုံးကိုခေါ်ယူပြီးတော့မှတကယ်ပဲလူခွင့်ရေးကိုလှုပ်ရှားတဲ့လူ ကယ်ပဲလူခွင့်ကြီးအချမ်းကိုလည်းနားလဲတဲ့လူလူခွင့်ကြီးလုတ်ခဲ့တယ်ဆိုတော့ record တွေရှိနေတဲ့လူတွေကိုခေါ်မယ်ပြီးတကယ်ပဲဒီဟာတွေကတိတိယယလုံနိုင်တဲ့အဖွဲ့တွေဆိုတော့ကိုကဒီထက်အများကြီးအားပေးမှာပေါ့ဒါပေမဲ့သူကအဆက်ကလေးအစိုးရသူ့လူတွေကိုစင်စင်ယူမဲ့ယူမဲ့လူတွေကိုထပ်ပြီးတော့ထောင်ထားတဲ့ဖွဲ့လိုမျိုးဖြစ်နေတယ်မြန်မာနိုင်ငံရဲ့လူခွင့်ကော်မရှင်ကိုတစ်စက်မှလုံအယုံကြည်မရှိဘူး
ICJ ကထုတ်ပြန်လိုက်တဲ့လူခွင့်ရေးကော်မရှင်ကိုချက်ချင်းပြောင်းလဲနိုင်မဲ့အကြံပြုချက်တွေကတော့တမရနဲ့စစ်စစ်ရွေးချယ်ရေးဖွဲ့ဟာလူမျိုးဘာသာဒေသကြားမားနဲ့လိင်တိန်ညွတ်မှုစတဲ့မတူကွဲပြားမှုတွေကိုထည့်သွင်းရွေးချယ်စဉ်းစားသင့်တယ်လို့ ICJ ကအကြံပြုထားပါတယ်။ကော်မရှင်ဖွဲ့ဝင်တွေကိုရွေးချယ်တဲ့အခါပွင့်လင်းမြင်သာဖို့ကော်မရှင်ဖွဲ့ဝင်တွေလုပ်ပိုင်ခွင့်ကိုကျေပြန့်စွာအဓိပ္ပာယ်ဖွင့်ဆိုနိုင်ဖို့အဖွဲ့ဝင်ရွေးချယ်ရေးလုပ်ငန်းစဉ်ကိုပုံမအားကောင်းစေရေးအတွက်ဥပဒေမှာထည့်သွင်းပြဋ္ဌာန်းရေးဆွဲဖို့ကော်မရှင်ရဲ့လွတ်လပ်မှုကိုဆိုရတဲ့တန်အပြောင်းလဲရှိသည့်တိုင်ဆွဲဖက်ပြင်ဆင်တဲ့အနေအထားကနေကာကွယ်ပေးမယ့်အာမခံချက်တွေပါဝင်တင်ကြောင်း ICJ ကအဆိုပြုထားပါတယ်ခင်ဗျာ။ကျွန်တော်တန့်စီဦးပါ။